တချင်းနဲ့စမ်းပြနယ်ကစစ်တိုင်းဌာနချုပ်နေနေ၅ခုမှာအပြည့်ရကာလနှစ်လထပ်ပြီးတွင်းမြင့်ထားတဲ့အချိန်တွင်တိုင်းပါလက်နက်ကိုင်အဖွဲ့တချို့နဲ့ဘိုင်းလက်ထရယ်ခေါ်နှစ်ဖက်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းတပ်မတော်ပြောခွင့်ရသူကပြောပါတယ်။အပြည့်ရကာလတွင်းမြင့်ပြီးတဲ့အပေါ်တုံ့တက်သူအများစုကကြိုဆိုပေမဲ့တနိုင်ငံလုံးမှာအပြည့်ရထားတာမဟုတ်တဲ့အပေါ်မှာတော့ဝေဖန်တာတွေလည်းရှိနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့တမတော်ကောက်ွယ်ရေးဦးစီးတုံယုံကစစ်တိုင်းနယ်မြေ၅ခုမှာစီးရင်လှုပ်ရှားတာတွေရပ်တန့်ခဲ့တဲ့လေးလတာကာလပြင်းပြောက်ခဲ့ချိန်မှာနောက်ထပ်အပြည့်ရကာလကိုဇွန်လ30ရက်နေ့အထိထပ်မံတိုးမြင့်လိုက်တာပါဒီလိုနှစ်လတိုးမြင့်လိုက်ချိန်မှာ bilateral call နှစ်ဖက်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ကြောင်းတမတော်သတင်းမှန်ပြန်ကြားရေးကော်မတီပသွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ဒီကတော့ MNDA ရဲ့ PNL ရဲ့ KNY ရဲ့တောင်းဆိုတာရှိတယ်မူဆယ်ဆူနီဝဲရတဲ့တည်းရှိတယ်အဲ့မှာအနာပီစီရဲ့ဆူနီဝဲမှာသူတို့ပေါင်းရွက်ချင်တဲ့အကြောင်းလေးတင်ပြလိုက်တာရှိတယ်သူက NCA လက်မှတ်ထိုးနိုင်ပြီးသူတို့ပေါင်းရွက်သွားမယ်ဆိုတော့ဒီရဲ့ကျဲမျိုးလည်းထုတ်ပြောထားတာရှိတယ်အဲ့မှာမှာသူတို့ bilateral အရင်ဆုံးလက်မှတ်ရေးထိုးနိုင်ဖို့စာချုပ်မူတင်တင်ပြတာရှိတယ်အဲ့တော့အဲ့ဒီကာလအတွင်းမှာတော့ကျွန်တော်တို့ဟိုမန်တာကျတော့ bilateral စာချုပ်လောက်ရှိတော့ချုပ်ဖြစ်နိုင်အောင်ပြီးတော့အပြာနာသူပြီးတော့ပါတော့ပေါင်းရပြီးလောက်ဖြစ်နိုင်တယ်လို့ပြောမှန်းတယ်အဲ့ဒီမှန်းချက်ကြောင့်မလဲအပြစ်ခတ်ရတဲ့နလာတူးမြင်လိုက်တာဖြစ်ပါတယ
်ဒီထုတ်ပြန်ချက်ဟာ2020ပြည်နှစ်မှာငင်းချဲရေးလုပ်ငန်းစဉ်တွေအကောင့်အထည်ပေါ်နိုင်ဖို့ရည်ရွယ်တယ်လို့အပြစ်ရကာလအတွင်းမှာဒီလုပ်ငန်းတွေကိုအရှင်ဟုန်မြင့်ဆောင်ရွက်သွားမယ်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကဆက်ပြောပါတယ
်ဒီလိုတဲ့ပြည်နှစ်မှာငင်းချဲရေးနဲ့ပတ်သက်လာလို့ရဟိုအကောင့်အထည်ပေါ်ရနိုင်ဖို့အတွက်ကျွန်တော်ကဒီပြစ်ခတ်ရဆိုင်ကာလကတ်တူလိုက်တာဖြစ်တယ်။ပြစ်ခတ်ရပြေးကာလအတွင်းမှာတော့ကျွန်တော်ငင်းငယ်လုပ်ငန်းစဉ်တွေကိုအချိန်ကိုမြင့်တင်အောင်ရပါပါမယ်
။တမတော်ကထုတ်ပြန်တဲ့အပြစ်ခတ်ရဆဲမှုဟာတချင်နဲ့ရှမ်းပြည်နယ်သာပါဝင်ပြီးလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မပါဝင်တဲ့အပေါ်မှာဝေဖန်တာတွေရှိတယ်လို့တနိုင်ငံလုံးအပြစ်ခတ်ရဆဲရေးကိုကြီးညာဖို့အတွက်တောင်းဆိုတာတွေလည်းရှိနေပါတယ်။နိုင်ငံရေးလေးလာတုံးတတ်သူဦးစီသူအောင်မြင့်ကတော့အပြည့်ရကာလနှစ်လတွင်းမြင့်လိုက်တဲ့အပေါ်အခုလိုပြောဆိုပါတယ
်အပြည့်ရတဲ့သူကလေးကဟိုဘယ်နေရာမှာပဲကြီးရပေါ့နော်ဘလောက်ကြီးရဒါဆိုကျွန်တော်တို့ကျူစုရပါပဲလေတစ်ဖက်ကတော့ကျူစုရမယ်ဒါပေမဲ့တစ်ဖက်ကလည်းပြောမယ်ဆိုရင်အဲတခိုင်းကြည့်လို့မဟုတ်ဘူးဆိုတဲ့ခါကျတော့ဟိုဒီလောက်ကြီးအပြည့်ဝကြီးတော့ဟိုအာဥစ္စာတော့မဖြစ်နိုင်ဘူးပေါ့ဘာဖြစ်လဲဆိုတော့တခိုင်မှာအခုတောက်လျှောက်တက်ပွဲကြီးဖြစ်နေတာကိုအဲ့ဒီတော့ပေါ့လေအဲ့လိုပဲကျွန်တော်နားလည်ပါတယ
်ကချင်နဲ့စံပြည်နယ်မှာအပြည့်ရက်ပြီးရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုရင်ဆွေးနွေးပွဲကိုထိခိုက်လာနိုင်ပွဲရှိကြောင်းလည်းဦးစီသူအောင်မြင့်ကတုံ့တက်ထားပါတယ
်ဒီအခွင့်အရေးကအခုဆွေးနွေးရေးဆွေးနွေးပွဲထဲမှာပါတယ်ဒါပေမဲ့သူတို့အဖွဲ့တွေနဲ့ဒီလိုစံပြည်နယ်ကလည်းရခိုင်ပြည်နယ်မှာတိုက်နေခိုက်နေတဲ့ခါကျတော့ဟိုဘက်မှာတိုက်နေခိုက်နေတာတွေမရဘူးဆိုရင်ဒီဘက်ဆွေးနွေးပွဲအဘက်ကလည်းဟိုထိခိုက်လာနိုင်ကြရရှိတာပေါ့ဒီလိုမှတော့ဒီတုံးခွဲပေါင်းပညာချက်ထုတ်ထားတာတခုလည်းရှိတယ်လေအဲ့ဒါပါလဲဆိုတော့ဟိုရခိုင်ပြည်နယ်မှာတိုက်ခိုက်တဲ့အားတွေနဲ့ပတ်သက်လို့ဟိုရခိုင်နယ်တွေကလည်းမရှိဘူးဆိုရင်သူတို့လည်းစိတ်တော်နဲ့အထုတ်ပြမှုလုပ်နေကြပါညာဆိုတော့ဒါတွေလည်းသိရကြပါပေါ့အဲ့လိုတော့ရှိပါလား
လွန်ခဲ့တဲ့လ24ရက်နေ့ကအစိုးရတပ်မတော်အနေနဲ့ AA အပေါ်ထိုးစစ်တွေဆက်လက်ပြီးအရှိန်မြင့်ဆောင်ရွက်နေမယ်ဆိုရင် MNDAA ကိုကန့် TNLA ပလောင်နဲ့ AA ရခိုင်မဟာမိတ်တွေအနေနဲ့လုတ်တင်နာတွေကိုလုဆောင်သွားရမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ဒီက30ရင်းဒီမှာတော့ KIO ကချင်အပါဝင်မြောက်ပိုင်းမဟာမိတ်၄ဘွဲ့ဟာအစိုးရရဲ့အမျိုးသားပြန်လည်တင်းကျပ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့မူဆယ်မြို့မှာဆွေးနွေးခဲ့ကြပြီးမဟာမိတ်ဖွဲ့ရဘက်က bilateral call နှစ်ဖက်အပြည့်ရစာချုပ်မူကြမ်းကို NRPC ကိုပေးရခဲ့ပါတယ်မေလမှာထပ်မံတွေ့ဆုံဖို့ကိုလည်းသဘောတူခဲ့ကြပါတယ်တမတော်ကအပြည့်ရကာလနှစ်လထပ်မံတိုးမြင့်လိုက်တဲ့အပေါ်ကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကလည်းကြိုဆိုကြောင်းထုတ်ပြန်ပြီးသက်ဆိုင်ရာအဖွဲ့တွေအားလုံးကိုအရသာတွေအပေါ်အကာအကွယ်ပေးဖို့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာဥပဒေအရချမှတ်ထားတဲ့တာဝန်ဝတ္တရားတွေကိုထိန်းသိမ်းစောင့်ရှောက်ဖို့အတွက်လည်းပန်ကြားထားပါတယ်